နေမြေတင်းရေးအေးရမှုအားနည်းနေတဲ့စံပြမြောက်ပိုင်းကတိန်တီမြို့နယ်အတွင်ဘုံပောက်ကွဲပြီးလူနှစ်ယောက်သေဆုံးခဲ့သလိုကုတ်ခိုင်မြို့နယ်အတွင်မှာလည်းအရသာနှစ်ဦးထိခိုက်ဒဏ်ရာရတာရှိခဲ့ပါတယ်။မနေ့ကဖြစ်ခဲ့တဲ့မြန်မာတပ်မတော်နဲ့စံပြမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကတိုက်ပွဲတွေအတွင်အခုလိုအရသာတွေထိခိုက်သေဆုံးဒဏ်ရာရတာတွေရှိနေတဲ့အခြေအနေကိုတော့ဆက်သွယ်စုံစမ်းထ ာမနေ့ညကဘုံပောက်ကွဲခဲ့လို့လူနှူးတေဆုံမှုဖြစ်ပွားခဲ့တယ်လို့တိန်နီမြို့ကနှိုင်းမဲ့ကုသိုလ်လူမှုရေးသိန်းဝင်ကိုဆိုင်ကုတ်ကပြောပါတယ်
ကျွန်တော်တို့တွားတဲ့အချိန်ကျတော့ကားလမ်းပေးမှထိုးထားပြီးမှဟိုကမိုင်းပေါက်တယ်လို့ပဲပြောကြတယ်လေကျွန်တော်တွားတဲ့အချိန်မှာကားဆရာကအဲ့ကားရှိခန်းမှာဒီတိုင်းမဲ့အတက်ထွက်တော့တာပေါ့နော်ပြီးတော့ဆိုင်ကယ်ဓမ္မကတော့အဲ့တရားနာမှာလဲမှပြေးနေတာပြေးတယ်အဲ့လူကိုဆွဲထုတ်ထုတ်ပြီးမှတခါတည်းကျွန်တော်စေုံပို့ထားတာအဲ့ဒါပိန်ကြီးစေုံကဆရာဝန်ကြီးကစစ်ချက်တော့ယူထားတယ်က
ဘုံပကွဲမှုကြောင့်သေဆုံးသွားတဲ့လူနှူးကိုနှိုင်းမဲ့ကုသိုလ်လူမှုရေးသင်းကနေဒိန်ဒီစေုံကိုပို့ဆောင်ခဲ့တာပါတေဆုံးသူကာဓမဟာမန္တလေးစာတိဖြစ်ပြီးတော့ဆံငယ်ဓမဟာမြန်မာတပ်မတော်သူဖြစ်ကြောင်းကိုဆိုင်ကိုကဆက်ပြောပါတယ်
တေဆုံးတဲ့လူကမန္တလေးကတယောက်ရဲ့တက်ကတယောက်ကိုပြောတယ်ဗျဆံငယ်နဲ့တက်ကသူတို့အကောင့်ပေါ်ချလာပေးတာကြတော့ဟောကျွန်တော်ပြောတယ်မနေ့ကကသူတို့ကတချို့နဲ့လို့ပြောလို့ကျွန်တော်တို့အကူညီလာတောင်းထားတာ
ဒီဘုံပောက်ကွဲမှုဖြစ်စဉ်မှာဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာအတိမပြုတ်နိုင်သေးပါဘူးဘုံပောက်ကွဲမှုဖြစ်စဉ်အသေးစိတ်ကိုသိရှိဖို့အတွက်တိန်နီမြို့နဲ့ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူးမလေးကညနေ 9:00 ခန့်ကိုခိုင်မျိုးအနီးနန်းကွတ်ကြီးရွာနားမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL သံပလောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဘူမှုတိုင်ကျော်ကအတိအပြုပြောဆိုခဲ့ပေမဲ့ဖြစ်စဉ်အသေးစိတ်ကိုတော့မသိရှိဘူးလို့သူကဆိုပါတယ်ကိုခိုင်မျိုးနဲ့နန်းကွတ်ရွာတိုက်ပွဲတိုက်ခိုက်မှုနဲ့ပတ်သက်လို့တပ်ဆိုင်ရာစစ်ဗျူဟာရုံးရဲ့တည်ပြုချက်မရသေးလို့အခြေအနေကိုမသိရှိသေးဘူးလို့ကိုခိုင်မျိုးနဲ့ရဲသားဖွဲ့မှုရုံးအရာရှိသူကပြောပါတယ်
ကျွန်တော်တို့ကအဲ့ဒီဘက်ကိုလုံချိုးရေးကအခြေအနေကတော့ကျွန်တော်တွားလို့မရဘူးလीတွားလို့မရတော့ဒီဘက်ကအတည်ပြုတဲ့ဟာကျွန်တော်တို့စီကိုမပေးနိုင်ဘူးခင်ဗျအဲ့ဒီကပေးရင်တော့ကျွန်တော်တို့ကပြောလို့ရတယ်လीလုံချိုးရေးကအဲ့ဒီဘက်ကတွားတာအခြေအနေမကောင်းဘူးလေကွာ
ကိုခိုင်မျိုးနဲ့တိုက်ပွဲနဲ့ပတ်သက်လို့တပ်မတော်စစ်ကြောင်းတွေနဲ့ပုံမှန်အုပ်ချုပ်မှုကိစ္စကိုဆောင်ရွက်ဖို့လမ်းရှုမျိုးကနေမော်တော်ယာဉ်တွေနဲ့ထွက်ခွာလာစင်မှာကိုခိုင်မျိုးနဲ့နန်းကွတ်ရွာနဲ့နန်းဖလုံးရွာကိုအရောက် KIU တပ်ဖွဲ့တွေကနေလက်နက်ကြီးလက်နက်ငယ်တွေနဲ့စတင်ပြစ်ခတ်တိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီပြစ်ခတ်မှုကြောင့်တပ်မတော်စစ်တီတချို့နဲ့ဒေသခံပြည်သူနှူးထိခိုက်တန်ရာရရှိတယ်လို့လဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းထုတ်ပြန်ရေးဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်မနေ့ကတိန်နီနဲ့ကိုခိုင်မျိုးတိုက်ခတ်မှုမှာအရတားတွေလည်းထိခိုက်မှုတွေရှိနေတာပါတိန်နီမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်စိုင်းဝမ်လိုင်းကတော့နှစ်ဖက်တိုက်ပွဲတွေရက်ဆက်ပြီးတွေ့ဆုံဆွေးနွေးကြဖို့တိုက်တွန်းထားပါတယ
်ဒီလိုရတာကမလုပ်သင့်ဘူးကျွန်တော်ပြောချင်တယ်ဒီကြားထဲမှာဒီပြည်သူကတော့မဲ့ဖြစ်နေတယ်ကြားဒီကိစ္စဆွေးနွေးမှုကိုလွတ်ပါပါတော့နော်တော့ဖက်တာဖြစ်နော်တိုင်းနာဖြစ်ထုံးစစ်ချင်မှုလို့ကျွန်တော်မျှဆေချင်တယ်
မလေးကနမ်သူမြို့နယ်မိုင်းတကျေးရွာနဲ့ပန်ဝါကျေးရွာကြားမှာမြန်မာတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့ TNL ပြန်ကြားရေးတာဝန်ခံဘူမှုတိုင်ကျော်ကပြောပါတယ
်မင်းကတော့မန္တလေးမှာပန်ဝါကျေးရွာနေမှာဖြစ်တယ်တကယ်အတူတူပြင်းနေမလို့ခရက်ကအဲဒီနမ်ဒီဖောင်တီဒီတုံးတော့ကျလီနေပြီနဲ့လည်းလာပြည့်တယ်
ဒီတိုက်ပွဲမှာမြမတမတော်ကစစ်တီတူကြဆုံးခဲ့ပြီးစစ်တီတချို့ထိခိုက်တန်ရာရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံသတင်းထုတ်ပြန်ရေးဖွဲ့ကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမန်တုံလာရှိုးကြောင်မဲဒေသဘက်မှာတော့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြမတမတော်တို့အကြမ်းမှာစစ်ရေးသင်းမှနေဆဲဖြစ်ပြီးတိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ကျေးရွာသားတွေကလည်းစစ်ဘေးလွတ်ရာမြို့ရွာတွေမှာတိမ်းရှောင်နေရတဲ့အခြေအနေမှာရှိပါတယ်ခင်ဗျာ